အမေရိကန်ပြည်အစုမှာကိုရိုနာဗိုင်းရပ်စ်ဘယ်သူစီကနေဘလို့အဆင့်ဆင့်ကူးစက်ပြန့်နှံ့နေစရာတေချာရှာဖွေစုံစမ်းမှုတွေမလုပ်ဘူးဆိုရင်တော့တချို့ပြည်နယ်တွေမှာကိုရိုနာဗိုင်းရပ်စ်နဲ့ဆေးရုံတင်ရတာတွေမြင့်တက်လာတဲ့အခြေအနေထိမရအောင်ဖြစ်သွားမယ်လို့အမေရိကန်ကူးစက်ရောဂါဆိုင်ရာထိပ်တန်းတာဝန်ရှိသူတို့ကသတိပေးသွားပါတယ်။အမေရိကန်ပြည်အစုမှာစီးပွားရေးလုပ်ငန်းလက်ပတ်မှုကန့်သတ်ထားတာတွေဖယ်ရှားပေးလိုက်တဲ့အချိန်မှာပဲကူးစက်ရောဂါဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာအန်တိုနီဖောက်ချီကCNN သတင်းဌာနနဲ့မေးမြန်းခဲ့မှာအဲ့လိုသတိပေးသွားတာပါ။ဆေးရုံရောက်တဲ့လူတွေပုံများလာတာတွေ့ရတယ်ဆိုရင်ဒါကကိုအိုးတရာလမ်းကြောင်းမှားနေပြီဆိုတာသိကြပြီလို့ဒေါက်တာဖောက်ချီကပြောပါရဲ့။အမေရိကန်ပြည်နယ်အသီးသီးမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လိုက်တာကိုအရှိန်ရှော့ဖို့လုပ်မယ်ဆိုတဲ့လက္ခဏာဖြစ်နိုင်တယ်လို့လည်းသူကဆိုပါရဲ့။တနင်္ဂနွေနေ့တိုင်းတာနဲ့ဆိုရင်တော့အမေရိကန်ပြည်အစုမှာယောဂါကူးစက်မှုရော့ကျလာတာကြောင့်တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လှစ်ပေးတာဖြစ်ပါရဲ့။ဒါမဲ့အဲ့ဒီပြည်နယ်တွေမှာယောဂါကူးစက်မှုပြန်များလာလို့လုပ်ငန်းတွေပြန်ပိတ်ရမယ့်အနေအထားရှိပါတယ်။ယူတာနဲ့အော်ရီဂွန်ပြည်နယ်တွေမှာဆိုရင်စီးပွားရေးလုပ်ငန်းတွေပြန်ဖွင့်လှစ်တာကိုရပ်ထားလိုက်ပြီဖြစ်ပါတယ်။ကိုဗစ်နဲ့ဆေးရုံရောက်တာပြည်နယ်ရဲ့အမြင့်ဆုံးအခြေအနေရောက်သွားတဲ့ Texas အပါအဝင်တချို့ပြည်နယ်တွေကတော့လုပ်ငန်းတွေဖွင့်တာကိုရှေ့ဆက်လုပ်နေပါတယ်။ပြည်နယ်အစိုးရတွေအနေနဲ့ကျန်းမာရေးဆိုင်ရာအန္တရာယ်ရှိတဲ့အခြေအနေနဲ့လူတွေအပြင်ထွက်အလုံးမလုံးကြရလို့စီးပွားရေးထိခိုက်ရတဲ့အခြေအနေတွေကိုချိန်ဆအတွက်ချက်ပြီးတော့သူတို့ပြည်နယ်တွေပြန်ဖွင့်တင်မတင်အစဉ်စားလှုပ်ဆောင်ကြရတာပါအမေရိကန်ပြည်အစုမှာအခုချိန်ထိဆိုရင်တော့ COVID-19 ရောဂါနဲ့သေဆုံးသူ 13,400 ကျော်သွားပြီဖြစ်ပါတယ်